အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေကိုစုခွာဖို့ဆုံးဖြတ်လိုက်ရတဲ့ဆုံးဖြတ်ချက်ဟာထိနိုင်ခြေရှိတဲ့ချဉ်ကပ်မှုတွေထဲမှာအဆိုးဆုံးရွေးချယ်မှုလို့ခန့်စားရပါတယ်လို့အမေရိကန်နိုင်ငံအငြင်းစားဗိုလ်ချုပ်ကြီးဖရက်မက်ကစီက VOA ကိုပြောပါတယ်အငြင်းစားဗိုလ်ချုပ်ကြီးဖရက်မက်ကစီရေးသားတဲ့ The Melting Point ဆိုတဲ့စာအုပ်ထဲမှာရေးသားထားတဲ့အာဖဂန်နစ္စတန်နဲ့ပတ်သက်တဲ့သမ္မတဘိုင်ဒန်ရဲ့စစ်စစ်ရေးချယ်မှုအကြောင်းကို VOA ကမေးမြန်းစင်မှာအခုလိုပြောလိုက်တာပါအာဖဂန်နစ္စတန်မှာစစ်ရေးရွေးချယ်မှု၄ခုဖြစ်တဲ့အမေရိကန်တပ်ဖွဲ့ဝင်2500ခန့်ပါတဲ့အခြေစိုက်စခန်း၈ခုထိန်းသိမ်းထားရှိရေးတပ်ဖွဲ့ဝင်အရေးအတွက်တွေကို1800ထိလျှော့ချပြီးတော့အခြေစိုက်စခန်း၃ခုသာထားရှိရေးအမေရိကန်တပ်ဖွဲ့ဝင်အားလုံးကိုဖယ်ရှားပြီးတန်ယုံထားရှိရေးနဲ့အမေရိကန်တပ်ဖွဲ့တွေနဲ့တန်ယုံအားလုံးကိုစုခွာစီစတဲ့ဖြစ်နိုင်ခြေရှိတဲ့ရွေးချယ်မှု၄ခုမှာအာဖဂန်နိုင်ငံတွင်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေနဲ့အနေကြောက်ရောက်နိုင်တဲ့အာဖဂန်နိုင်ငံသားတွေကိုကယ်တင်ရေးအတွက်အမေရိကန်တန်ယုံကိုဆက်လက်ထားရှိမဲ့နံပါတ်၃ဖြစ်နိုင်ခြေကိုတမရဘိုင်နန်ကရွေးချယ်ခဲ့တာဖြစ်တယ်လို့ဗိုလ်ချုပ်ကြီးမက်ကန်စီကပြောပါတယ်။ဒီဆုံးဖြတ်ချက်ချစဉ်ကလည်းအမေရိကန်အနေနဲ့အာဖဂန်နစ္စတန်မှာစီးရီးယားပတ်သက်မှုတွေကိုမလုပ်တော့ဘဲတန်တမန်ရေးရာနဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုသာဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအပါအဝင်အာဖဂန်နစ္စတန်အစိုးရကိုပါဆက်ပြီးထောက်ခံသွားမှာပါလို့တမရဘိုင်နန်ကပြောပါတယ်။ဗိုလ်ချုပ်ကြီးဖရက်မက်ကန်စီကအမေရိကန်စစ်တပ်အလေပိုင်းဒေသကုတ်ကဲဌာနရဲ့14ရောက်မြောက်ဗိုလ်ချုပ်အဖြစ်2022ခုနှစ်မှာအငြင်းစားယူခဲ့ပြီးတော့အမေရိကန်မရင်းတပ်သားဖြစ်14နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါရဲ့ရှင်။